င်သာရီတန်းရေပြူမျိုးနယ်ကတဝယ်ရင်နဲ့စစ်ကမ်းစီမံကိန်းကိုရုရှားနိုင်ငံနဲ့ပူးပေါင်းပြီးတော့ပြန်ဆောက်နိုင်ဖို့စစ်ကောင်စီကကြိုးပမ်းနေပြီးတော့ဒေသတွင်းနယ်မြေရှင်းလင်းတာတွေလည်းပို့ပြီးတော့လှုပ်လာနေတယ်လို့တော်လှန်ရေးအဖွဲ့တွေနဲ့ဒေသခံတွေကပြောပါတယ်။ရင်နဲ့စစ်ကမ်းအထူးစီးဝါးရေးဆောင် area မှာစစ်ကောင်စီကထိုးစစ်ဆင်တာကြောင့်တိုက်ပွဲတွေဖြစ်နေပြီးဒေသခံတွေလည်းအိုးအိမ်တွေကိုဆုံးခွာထပ်ပြေးတင်းရှောင်နေကြပါတယ်။ရင်နဲ့စစ်ကမ်းရှိရာရေပြူမျိုးနယ်ဘက်ကနောက်ဆုံးအခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးမဲ့ဤသင်ဆင်ပြပြပါမယ်ရှင်။
တဝယ်ရင်နဲ့စိတ်ကံအထူးစီးပွားရေးဇုံဒေသမှာစစ်ကောင်စီစစ်ကြောင်းကပြီးခဲ့တဲ့ဇွန်လထဲမှာစစ်စင်ရေးတွေထိုးလာပြီးတော့အဲ့အချိန်ကလေးကဒေသတွင်းမှာရှိတဲ့ရွာကန်တွေကထွက်ပြေးခဲ့ရပါတယ်။အဲ့ဒီဒေသတွေမှာပဲစစ်ကြောင်းကတကြောပြန်ထိုးတာနဲ့အင်အားဖြန့်ကျက်တာတွေလည်းလှုံ့ဆော်ကလေးဆိုပြီးတော်လိုင်းရဲဘော်တယောက်ကပြောပါတယ်။
ကျွန်တော်တို့လေလွတ်နယ်မှာဆိုလို့ရှိရင်တော့လောင်းမလာခင်မှာသူတို့ရင်းနှီးစစ်ကမ်းမှာစစ်ကြောင်းထိုးရတဲ့စစ်ကမ်းအေရိယာတစ်ခုလုံးပေါ့နော်။စစ်ကြောင်းကြီးတွေထိုးရပေါ့နော်။အဲအများကြီးသုံးပြီးတော့ထိုးရပေါ့။တိုက်ပွဲတွေလည်းဖြစ်လာရှိတယ်။အဲ့ဒီရင်းစစ်ကမ်းပဲထိုးတဲ့ကမ္ဘာတော့တော်တော်လေးကိုအချိန်ယူပြီးတော့သူတို့ထိုးရကြ။ဒါနဲ့မျိုးနဲ့ကြတော့ငြိမ်နေတယ်အခုလက်ရှိမှာတော့တော်ဝယ်လည်းငြိမ်နေတယ်ပဲချောင်းလည်းငြိမ်သွားတယ်ပဲ။ဟုတ်
အခုချိန်မှာလောင်းလုံမြို့နယ်နဲ့ရေပြူမြို့နယ်မှာစစ်ကောင်စီစစ်ကြောင်းတွေရွာတွေကိုဝင်လာချိန်ထိတွေ့တိုက်ပွဲတွေဖြစ်တာကြောင့်ဒေသခံတော်တော်များများတင်းရှောင်နေရပါလေစစ်ကောင်စီအဖွဲ့တွေအတသွားလာရှိနေတာကြောင့်ဒေသခံတွေပြန်မို့ခတ်နေတယ်ဆိုပြီးတော့လည်းသိရပါလေစစ်စင်ရေးတွေကြောင့်အထူးစီးပွားရေးဆောင်ဒေသမှာရှိတဲ့ကျေးရွာ၈ခုထက်မနည်းဒေသခံအလုံးတင်းရှောင်နေတာပါ
ဒီနေ့စက္ကန့်ကတော့စက်တောင်းတွေကတော့ပြန်ထွက်သွားပြီသူအချိန်လေးတော်တော်လေးကြာသွားတယ်အဲဒီစမှာပြီးရင်သူအထိနာတာတွေလည်းရှိတယ်ဒါပေမဲ့လုံးဝပြန်ထွက်သွားတဲ့ပုံစံမျိုးတော့မဟုတ်ဘူးသူတို့ဒီနေ့စက္ကန့်ကိုချတော့သူတို့မဖြစ်မနေပြန်လုံးမဲ့သဘောရှိတဲ့ခါကျတော့အဲ့ဒီနေရာတဝိုက်ကိုရှင်းရင်းလေးလုံးနေတယ်လုံးနေတယ်ဆိုတော့လွန်ခဲ့တဲ့တလကြော်ကြော်အားဆိုလို့ရှိရင်ဇာတိရွာမှာလမ်းလေးပါသူတို့ပတ်ဖို့ဖုန်းနဲ့ဖြတ်ခဲ့တဲ့ဟာတွေအဲ့လိုမျိုးနေတာကိုရှိတယ်ဗျအဲ့တော့အခုကလည်းဒီရေဖြူနီးရတော့ဟိုက်မှာလည်းဒီဆက်ချောင်းနေသွားလာနေတာတွေရှိတယ်ပေါ့နော
်ဒဝယ်ရင်းနဲ့စိတ်ကမ်းမှာရုရှားနဲ့ပူးပေါင်းဆောင်ရွက်မဲ့အစည်းအဝေးတွေရှိနေပြီးတော့အာနာသိမ်းထားတဲ့အချိန်မှာရုရှားကဒဝယ်ဒေသလေးလာရေးရောက်လာတာကိုလည်းတွေ့ရတယ်လို့လည်းပြောပါလေစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမေအောင်လှိုင်ကတော့မြန်မာနိုင်ငံတောင်ပိုင်းမှာတန်ချိန်နှစ်သိန်းနဲ့အထက်တင်းမောတွေစိုက်ကပ်နိုင်တဲ့စိတ်ကန်းတစ်ခုတိစောက်ဖို့ရုရှားနဲ့ဆွေးနွေးနေတယ်ဆိုပြီးရုရှားသတင်းဌာနတစ်ခုကိုပြီးခဲ့တဲ့ဘန်ရှလာတုန်းကပြောဆိုခဲ့ပါတယ်
။ဒီကတော့ဘူရင်းနဲ့စစ်ကောင်ကိုမဖြစ်ချင်အောင်လုံးမှာတော့ကျွန်တော်တို့ဒီရတလောက်ကတော့ရုရှားနဲ့သူတို့လုံးဖို့စီစဉ်ထားတာရှိရဲ့ဗျ။ရှားတွေလည်းဒဝယ်ရောက်လာတယ်ရှိရဲ့ဗျ။လာပြီးတော့လေးလာတော့ပါမျိုးနဲ့ရောက်လို့လည်းရှိတယ်။ဒီ United Kingdom ကိုလုံးမယ်ဆိုလို့ရှိရင် United Kingdom area ထက်မှဒီကာကွယ်တပ်ဖွဲ့တွေမရှိမှပဲသူတို့လုံးလို့ရမှာ။အဲ့တော့အားတွေကိုသူတို့အရင်ရှင်းလင်းတဲ့ပုံစံမျိုးလုပ်တယ်ဗျ။ဒီကတော့ United Kingdom မဖြစ်ဖြစ်လုပ်ချင်တာ။အဲ့ဒါကြောင့်မလို့လည်းသူတို့စစ်ကြောင်းကြီးသုံးလေးကြောင်းထိုးရအဲ့လိုမျိုးအားလေး900လောက်သုံးပြီးတော့ထိုးရဗျ။ဟုတ်
အခုချိန်ထိရေနဲ့စိတ်ကအနည်းတဝိုက်ကရွာကနေထွက်ပြေးတိမ်းရှောင်နေရတဲ့နေမြေလုံးချုံရေးအခြေအနေတွေကြောင့်ဒေသခံတွေကိုဆက်သွယ်နိုင်ဖို့ခက်ခဲနေတာပါတင်းသာရီတိုင်းမှာပြီးခဲ့တဲ့ဂျွန်လတွေတိုက်ပွဲဖြစ်ပွားတာသည်သာရောခဲ့ပေမဲ့ဒဝယ်နဲ့ရေပြူမြို့နယ်မှာတိုက်ပွဲပိုဖြစ်နေတယ်ဆိုပြီးအချက်လက်စုဆောင်းထားတဲ့ FE5 တင်းသာရီအဖွဲ့ကထုတ်ပြန်ထားပါတယ်ဒဝယ်ရေနဲ့စိတ်ကတည်ရှိတဲ့ရေပြူမြို့နယ်ထဲမှာစစ်ကြောင်းထိုးတာတွေဆက်ပြီးတော့လှုပ်ဆောင်နေတယ်လို့လည်းပြောပါတယ်ရှင်